မြန်မာအပါအဝင်ကဘာထွန်းဆင်းမဲ့ဖြစ်ပွားနေတဲ့နိုင်ငံတွေမှာပြီးခဲ့တဲ့2022ခုနှစ်အတွင်းကလေးငယ်တွေရှိတဲ့စာသင်ကျောင်းတွေဆေးရုံတွေတိုက်ခိုက်ခံရပြီးကလေးငယ်တွေထိခိုက်သေဆုံးမှုအရေအတွက်ပိုများလာခဲ့တယ်လို့ကလေးသူငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအထူးတွင်ရင်းမှုရဲ့နှစ်ပတ်လည်အစည်းအဝေးခန်းဆောင်မှာဖော်ပြထားပါတယ်လက်နက်ကိုင်ပဋိပက္ခတွေပုံမပြင်းထန်လာနေတဲ့မြန်မာနိုင်ငံမှာကလေးငယ်တွေတိုက်ခိုက်ခံရတဲ့အခြေအနေဘယ်လောက်ထိစိုးရိမ်စရာဖြစ်လာနေပါသလဲရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့ဒေါခင်မျိုးသက်ကဆက်ပြီးပြောပြပါမယ
်ပြီးခဲ့တဲ့2022ခုနှစ်အတွင်းကလေးငယ်ထိခိုက်တေဆုံးဒဏ်ရာရမှုတွေဖြစ်စေခဲ့တဲ့စာသင်ကျောင်းတွေနဲ့ဆေးရုံတွေအတိုက်ခိုက်ခံခဲ့တဲ့ဖြစ်ရပ်တွေဟာဒီရင်နှစ်ကထက်ရာခိုင်နှုန်း130အထိတိုးလာပြီးဒီလိုအဓိကဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဂျူလ29ရက်နေ့ကထုတ်ပြန်တဲ့ကလေးသင်ငယ်များနဲ့လက်နက်ကင်ပြည်ပက္ခဆိုင်ရာကုလသမဂ္ဂထွေထွေတွင်းရေးမှူးချုပ်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းစာသင်ကျောင်းတွေဆေးရုံဆေးခန်းတွေအများအပြားအတိုက်ခိုက်ခံခဲ့ရပြီးလက်နက်ကင်ပြည်ပက္ခတွေကြောင့်ကလေးငယ်တွေရာနဲ့ချီပြီးတည်ဆုံခဲ့ရပါတယ်။ဒါရီယာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ကလေးအခွင့်ရေးဆောင်ရနေတဲ့ရှေ့နေတူက VOA ကိုပြောပါတယ်
။သက်ရှင်နေချွားရတဲ့အစီအစဉ်မှတ်ပြီးလည်းဆက်ထားလို့ရတယ်။ကျန်တဲ့ဒီရက်ကဒီလိုနေဆိုင်နဲ့ဥပမာရင်းဆင်းုံကြီးစာပင်ကြောင်းကြီးတရားကြောင်းကြီးပုံကြီးကြောင်းကြီးဓာမျိုးတွေကတော့ဒါပြတ်ပတ်ဆိုင်လို့မရဘူး။ပုံတွေတွေလက်ရှိရှင်ပေါင်းစရာရှိနေတာလားအရာတွေဘုရေဒီပြည်ရဲ့ဒီကိုအောင်းနေဆိုပြီးတော့မှဘုံအချိန်ချင်းတည်းအချိန်မောင်းများစွာနေနေနဲ့ဘုသတ္တမနေနဲ့ပြတ်ခတ်ကြရဲအများဆုံးစိတ်ဆုံးတာကိုကျွန်တော်ပြစ်စီရင်ကလေးတွေနေနဲ့တတိယဝင်များတယ်ဘယ်လိုပဲကြည့်ကြည့်ဘုံလေးချူလာမှာပဲကြည့်ကြည့်ဥပ္ပေချူလာမှာပဲကြည့်ကြည့်နိုင်ငံတကာဥပ္ပေအမြင်နဲ့ပဲကြည့်ကြည့်ကြည်ရင်းဥပ္ပေအမြင်နဲ့ပဲကြည့်ကြည့်ဒီအရက်ကပြန်လာတဲ့ကိုတိုက်ခိုက်နေတာအဲ့လိုတိုက်ခိုက်မှုကြောင့်ကလေးတွေနဲ့တတိယဝင်တွေဒါဒီနေ့အမြန်ဆုံးသွားနေတာဒီဥပဒေမျိုးညွတ်တဲ့ကိစ္စတော့မဟုတ်ဘူးလို့ဆရာတော်ကတော့ဒီတိုင်းနဲ့သုံးသပ်ပါတယ်
။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာကလေးသူငယ်တိုင်းအခြေခံရပိုင်ခွင့်တွေဖြစ်တဲ့အသက်ရှင်သန်ခွင့်ဖွံ့ဖြိုးတိုးတက်ခွင့်ကာကွယ်စောင့်ရှောက်ခံခွင့်နဲ့ပါဝင်ဆောင်ရွက်ခွင့်တွေဟာအနိုင်ဆုံးအဆင့်မှာရှိနေပြီးစစ်ပွဲတွေအတွင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေရဲ့အသက်အန္တရာယ်နဲ့လုံခြုံရေးဟာစိုးရိမ်စရာဖြစ်လာတယ်လို့လည်းသူကပြောပါလေအာနာသိမ့်ထားတဲ့နှစ်နှစ်ကျော်အတွင်းစစ်ကောင်စီတက်တွေကြောင့်နိုင်ငံတော်ဟောင်းမှာကလေးတငယ်400နေပါအသက်ဆုံးရှုံးခဲ့ရတယ်လို့ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနကပြီးခဲ့တဲ့မေလကနေထုတ်ပြန်ထားပါတယ်မြေမြုံပိုင်းလက်နက်ကြီးထိမှန်တာနဲ့စစ်ကောင်စီရဲ့ဒဇာကန်တွေနဲ့ဖမ်းဆီးခေါ်ဆောင်ခံရတာတွေကြောင့်အများဆုံးတေဆုံးခဲ့ရတာလို့ပြောပါတယ်ဧပြီလတက်လာတဲ့မှာပဲဒီကြောင်ကနေတက်ခဲ့မှုတွေကြောင့်ကလေးငယ်55ဦးအထိစံရင်တင်တည်ဆုံးခဲ့ရတာကိုလူခွင့်ရဖွဲ့တွေကလည်းထောက်ပြကြပါတယ်။အာနာသိမ့်မှုနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေပိုးပြီးပြင်းထန်လာသလိုစစ်ပွဲတဲ့ဒေသတွေမှာကလေးငယ်တည်ဆုံးမှုတွေတိတိတသာပိုးပြီးများလာခဲ့ပါတယ်။ဒီနှစ်ဧပြီလကစစ်ကောင်စီတပ်ဖွဲ့တွေသခိုင်းတန်းကံဘလူမြို့နယ်ဗစီကြီးကျေးရွာကိုလေကြောင်ကနေတက်ခဲ့ခဲ့တဲ့ဖြစ်အတွင်းလူရာနဲ့ချီးပြီးတေဆုံးခဲ့ရမှာအဲ့ဒီထက်မှာအသက်18နှစ်ယောက်ကလေးငယ်အယောက်40နီးပါးပါဝင်ခဲ့ပါတယ်။တပင်းဒေသတွေမှာလည်းမကြသေးခင်ကစစ်ကောင်စီရဲ့ပြစ်ခတ်မှုနဲ့ CPR တွေကြောင့်အပြစ်မဲ့ကလေးငယ်10ဦးထိတေဆုံးခဲ့ရတယ်လို့အဲ့ဒီဒေသတွင်ကုညီကျေစေးဆောင်ရနေသူတို့ကပြောပါတယ်။တချိန်ထဲမှာလည်းစစ်ဘေးတင်ကလေးငယ်တွေကြားအစာရေစာပြက်လက်တာအပြင်လုံခြုံရေးနဲ့အမိုးအကာမလုံလောက်တာကျမရေးဆောင်ရှောက်မှုချို့တယ်တာတွေကျုံနေရတယ်လို့တပင်းဒေတာမှာကုညီကယ်ဆယ်ရေးဆောင်ရနေသူတို့ကပြောပါတယ
်စစ်ပွဲကောင်ကလေးတွေသုံးတာသူတို့စေဦးကျော်လောက်ရှိရကလေးတွေကစားနေကဒုက္ခရောက်အဲသူတို့စစ်ဆောင်တဲ့စခန်းမှာပညာသင်ကြားခွင့်မရဘူးဘာပညာရေးမှမရှိဘူးဘာကျမရေးဆောင်ရှောက်မှုမှမရှိဘူးနေရတဲ့တဲတာတာတဲလောက်ပေါ့တဲလောက်နေရမှာပဲနေရတယ်လူမျိုးနေထိုင်မှုအခက်ခဲတွေရှိတယ်။ဟိုလူပဲအသက်ရှင်အောင်ပဲကြံနေတဲ့အခက်ခဲရတော့အောင်းဆုံးပဲဟုတ်။ဟိုစိတ်ကူးဖို့နေရာဝေးတယ်။အဲ့လိုမျိုးတွေကိုခံရတာဟုတ်။နေရာကျက်စားအခက်ဖြစ်တယ်လို့ထိတယ်လေးတွေမိုးပြီးတော့နေနေကြရတယ်ဆိုတော့အများနဲ့ဒုက္ခရောက်နေကြရတယ်ပေါ့နော်။ရမ်းမှုရဲ့ရက်တွေမှာအဟာရပြည့်ဝအောင်မစားရတဲ့ခါကျတော့မူးလေကမျိုးတွေတော့ဖြစ်တယ်စံမာကြီးလည်းအလိုအခက်ခဲရှိတယ်။
တ တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဘက်မှာလည်းစစ်ကောင်စီရဲ့နေမင်းရှင်းတဲ့တိုက်ခတ်မှုနဲ့နှစ်ဖက်ထိတွေ့မှုတွေအတွင်းလက်နက်ကြီးပစ်ခတ်မှုနဲ့မြေမြုပ်မိုင်းတွေကြောင့်အာဏာသိမ်းပြီးတဲ့နှစ်နှစ်ကျော်ကာလအတွင်းမှာခရီးတငယ်အယောက်90နီးပါးသေဆုံးခဲ့တယ်လို့ပြည်ရင်းလူခွင့်ရေးအဖွဲ့ KNHRG အဖွဲ့ကကိုပညာကပြောပါတယ်
ကျွန်တော်တွေ့နိုင်တာကဒီနှစ်သုံးနှစ်အတွင်းမှာကျွန်တော်ခရီးတည်ဆုံးမှုတော့ဘာလို့ဆက်ရှင်နဲ့အောက်ကလေးတည်ဆုံးမှုတော့မရှိဘူးဆိုရင်ကျွန်တော်က50မအောက်တော့ဘူးလို့ကျွန်တော်တို့ပြောလို့ရပါတယ်ဒါကတော့ကျွန်တော်လက်ရှိကျွန်တော်ကြည့်နေပြနေမှာပေါ့ဟုတ်တိကျတဲ့ရတာကတော့ကျွန်တော်အဲ့ဒီတရားဝင်ကြည့်နေပါလို့ရှိပါတယ်ခင်ဗျာဟုတ်ဆိုတိုက်ပွဲဖြစ်တော့ကတော့ကျွန်တော်ကအချိန်ကြီးတော်တော်များများခံထားလို့များဒါပေမဲ့ကလေးသူငယ်တွေပေါ်မှာပြစ်မှတ်ထားတာကတော့ကျွန်တော်ဆောင်ရှားတင်တယ်ဆောင်ရှားလို့ရတယ်ကျွန်တော်ပြနေမှာဆိုရင်အကြောင်းတွေကိုနောက်ပြီးတော့ထပ်ထပ်ထားအပြစ်ခတာတွေပုံများလာတယ်လို့ကျွန်တော်တွေ့ရတယ်။နောက်ဆေးရုံတွေပေါ့နော်။နောက်ပြီးတော့မှကျွန်တော်တို့ဒီစစ်ဘေးဆောင်စခန်းတွေပေါ့။အဲ့ဒီဒီအဲ့ဒီတုံးနေရာလုံးကခလေးတွေအများစုစုဝေးရာတင်ယူရာနောက်ပြီးတော့မှနေထိုင်စေကူရာအရာတွေဖြစ်တယ်။အဲ့ဒီတော့ကြောင့်မဒီဟာကတော့ကျွန်တော်တို့ကတော့ဒါကစူပါဆိုလူခွင့်ချူပေါင်းမှုဖြစ်တယ်။ဒါစစ်ရဇမှုမြောက်တဲ့အပြင်ကျွန်တော်လူသားမျိုးနွယ်စုအပေါ်မှာချူပေါင်းတော့ရဇမှုခုလိုပဲကျွန်တော်တတ်မှတ်ပါတယ်။
ဒီလိုစစ်ပွဲတွေအတွင်းခလင်းငယ်တွေထိခိုက်ခံစားရတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီကိုဆက်သွယ်မေးမြန်းပေမဲ့ပြန်လည်ဖြေကြားတာမရှိပါဘူး။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF မြန်မာကတော့မြန်မာနိုင်ငံရဲ့ကလေးငယ်တွေအခြေအနေဟာဆိုးတဲ့ဆိုးလာနေတယ်လို့2023ခုနှစ်အတွင်းကလေးတငယ်5.6တန်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ထုတ်ပြန်ထားပါတယ်။2022ခုနှစ်ထဲမှာကလေးတငယ်အသက်ဖြတ်ခံရတာဒါမှမဟုတ်ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရတဲ့အရေးတွေဟာ8630ကျော်ရှိကြောင်းကုလသမဂ္ဂကအစည်းအဝေးနိုင်ခဲ့ပြီးဒါဟာ2021ခုနှစ်တည်းရှင်ငါရခဲ့နှုံးတိုးလာတာဖြစ်ပါတယ်အသက်သေးဆုံးထိခိုက်ဒဏ်ရာရခဲ့တဲ့ခလေးငယ်တွေရဲ့25ရခဲ့နှုံးကျော်ဟာမြင်းမြုပ်မိုင်းတွေအပါအဝင်ပောက်ကွေးစေတတ်တဲ့လက်နက်တွေတုံးတာကြောင့်ဖြစ်တယ်လို့လည်းပြောပါတယ်လက်နက်ကင်ပြိပက္ခတွေဟာ2022ခုနှစ်ထဲမှာလည်းဆက်လက်ပြင်းထန်ခဲ့တာဖြစ်ပြီးဒီလိုပဋိပက္ခတွေကြာထိခိုက်ခဲ့တဲ့ကလေးဥယေက1900နီးပါးအထိရှိနေတယ်လို့လည်းဖော်ပြထားပါတယ်